အိန္ဒိယနိုင်ငံဗြိတိရှ်ကိုလိုနီလက်အောက်လွတ်မြောက်ရေးအတွက်တိုက်ပွဲဝင်ခဲ့ပြီးအခုချိန်မှာမေးလျော့ခံနေရတဲ့ Indian National Army အိန္ဒိယအမျိုးသားတပ်မတော်အကြောင်းရိုက်ကူးထားတဲ့ရုပ်သံဇလန်းတွဲကို American အခြေစိုက် Amazon Prime Online Channel ကနေမကြာခင်ပြသတော့မှာပါ။အပြည့်စုံကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ဒုတိယကမ္ဘာစစ်အတွင်းဗြိတိရှ်ကိုလိုနီကိုတွန်းလှန်တိုက်ခိုက်ဖို့မြန်မာနိုင်ငံမှာဗိုလ်ချုပ်အဆန်းဦးဆောင်ပြီးဘာမားအင်ဒီပန်ဒန့်စ်အာမီမြန်မာလူမျိုးရေးတပ်မတော်ကိုစတင်တည်ထောင်ခဲ့သလိုပဲအိန္ဒိယမှာလည်းဗြိတိရှ်အုပ်ချုပ်မှုအောက်ကလူမျိုးရေးအတွက်တိုက်ပွဲဝင်ဖို့ Indian National Army INA အိန္ဒိယမျိုးသားတပ်မတော်ကိုအိန္ဒိယမျိုးချစ်ပုဂ္ဂိုလ်စူပါစ်ချန္ဒရာဘိုးစ်ကစတင်တည်ထောင်ခဲ့တာပါဒုတိယကမ္ဘာစစ်အတွင်းကာလအိန္ဒိယမျိုးသားတပ်မတော်အကြောင်းအခြေခံရိုက်ကူးထားတဲ့ရုပ်သံဇာတ်လမ်းတွဲမိတ်ဆက်ပွဲကိုမွန်ဘိုင်းမြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်ဒရမာကားအဖြစ်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်လမ်းတွဲကိုတော့ internet website ပေါ်ကနေတည်တံ့ဖြန့်ချီမှာဖြစ်ပါတယ် social media တွေကစတင်ဖွဲ့စည်းလိုက်တဲ့ INA တပ်မတော်ဟာဒုတိယကမ္ဘာစစ်အတွင်းမှာဝင်ရိုးစွန်းနိုင်ငံတွေနဲ့ပူးပေါင်းပြီးအိန္ဒိယကိုကိုလိုနီပြုအုပ်ချုပ်နေတဲ့ဗြိတိရှ်မဟာမိတ်တွေကိုတော်လန်တိုက်ထုတ်ဖို့ကြိုးပမ်းခဲ့ကြတာပါ INA တပ်ဖွဲ့တွေဟာမြန်မာပြည်ပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးဆင်နွှဲနေတဲ့ဗြိတိရှ်တပ်ဖွဲ့တွေကိုဂျပန်ဧကရာဇ်တပ်မတော်နဲ့ပူးပေါင်းပြီးအိန္ဒိယနိုင်ငံအနောက်မြောက်နယ်စပ်မှာတိုက်ပွဲဝင်ခဲ့တာပါ The Forgotten Army မီလီယံခံရတဲ့တပ်မတော်လို့အမည်ပေးထားတဲ့ဒီရုပ်တံဇာတ်လမ်းတွဲကိုတော့အိန္ဒိယနိုင်ငံဘောလီဝုဒ်ကရုပ်ရှင်ဒါရိုက်တာလည်းဖြစ်မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူတဦးလည်းဖြစ်တဲ့ခဘီးရ်ခန်ကရိုက်ကူးထားတာပါဇာတ်လမ်းရဲ့ပြမကျော်ရွကတော့ဗြိတိရှ်တို့ကအိန္ဒိယအနောက်မြောက်နယ်စပ်မှာဘာမာကမ်ပိန်းစစ်စင်ရေးပြုလုပ်နေတာကိုအာယန်နေအိန္ဒိယအမျိုးသားတပ်မတော်ကခုခံတိုက်ခိုက်တဲ့အကြောင်းကိုအခြေခံပြီးရေးသားထားတာဖြစ်ပါတယ်သူ့အနေနဲ့ဒီဇာတ်လမ်းတွဲကိုအကောင်းဆုံးဖြစ်အောင်စ조사ရိုက်ကူးထားကြောင်းဒါရိုက်တာခဘီးရ်ခန်ကThe Forgotten Army ရုပ်တံဇာတ်လမ်းတွဲမိတ်ဆက်ပွဲအခမ်းအနားမှာပြောပါရစေ
။ You can see the ambition and the scale of this project. We have a beautiful new cast of actors.
ဒီဇာတ်လမ်းတွဲကြီးကြပ်ခမ်းနားအောင်ရည်မှန်းချက်ကြီးစွာနဲ့ရိုက်ကူးထားတဲ့ဆိုတာကိုတွေ့ကြရမှာပါ။ဒီဇာတ်လမ်းတွဲမှာအင်မတန်တော်တဲ့သရုပ်ဆောင်တွေကိုတုံးထားပါရစေ။ကျွန်တော်အနေနဲ့ဘောလီဝုဒ်မှာကြီးကြပ်ခမ်းနားတဲ့ရုပ်ရှင်ဇာတ်ကားတွေရိုက်ဖူးပေမဲ့ဒီဇာတ်လမ်းတွဲကအဲ့ဒီရိုက်ဖူးသမျှဇာတ်ကားတွေထက်အစာပေါင်းများစွာကြီးကြပ်သာလွန်နေဆိုတာကျွန်တော်ပြောရပါတယ်။
ဒီရုပ်တံဇာတ်လမ်းထဲမှာအဓိကပါဝင်တည်ဆောင်ထားတဲ့မင်းသားဆန်နီခေါရှားကလည်းတချင်ကတိုင်းပြည်အတွက်အသက်ပေးလူသွားကြသူတွေကိုဂုဏ်ပြုထားတဲ့ဇာတ်လမ်းဖြစ်တယ်လို့ပြောပါတယ
် The story is not a very ordinary story and it is a great opportunity it's a great responsibility
ဒီဇာတ်လမ်းတွေကသမယိုးကျဇာတ်လမ်းတွေမျိုးမဟုတ်တာကြောင့်ဒီဇာတ်လမ်းမှာပါဝင်ခွင့်ရတာဟာထူးမြတ်တဲ့အခွင့်အကောင်းတစ်ခုပါဒီကနေ့ခေတ်လူငယ်တွေကြားမှာမေးလျော့ခံရတဲ့တကယ့်တခါကမျိုးဆက်တွေရဲ့အကြောင်းကိုပြောပြရတာဟာတာဝန်ကြီးပါတယ်။ဒါကြောင့်မေးလျော့ခံရတဲ့တတ်မတော်လို့ဘာကြောင့်ခေါ်ရသလဲဆိုတာကိုသဘောပေါက်သွားစီတယ်လို့ပဲ။အော်ငါတို့အခုလိုလွတ်လပ်မှုကိုခံစားနိုင်ဖို့အတွက်တချင်းကတိုင်းပြည်အတွက်ဒီလူတွေအသက်တည်ပေးဆက်ခဲ့ကြပါလားဆိုတဲ့ခံစားချက်မျိုးကိုလည်းရင်ထဲကိုဝင်လာစီပါတယ်။သူတို့ရဲ့ပေးဆက်မှုတွေကိုလေးစားဂုဏ်ပြုရလဲရောက်ပါတယ
်။ဒီရုပ်တံဇာတ်လမ်းတွေကိုတော့ဇန်နဝါရီလ26ရက်နေ့မှာကြာရောက်တဲ့80နှစ်မြောက်အိန္ဒိယရဲ့ပြည်ထောင်စုနဲ့အထိမ်းအမှတ်အဖြစ်နဲ့ဇန်နဝါရီလ24ရက်နေ့မှာ Amazon Prime Online Channel ကနေစတင်ပြသမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်တဲ့ဇန်နဝါရီလ26ရက်နေ့ကို Republic Day ပြည်ထောင်စုနဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။